အခုကြားခဲ့ရတာကတော့ Refto Foundation လူခွင့်ရေးအဖွဲ့ရုံးဆိုင်ရာဘာကံမြုပ်ကိုရောက်ရှိလာတဲ့မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်ဆန်းစုကြည်ကိုမြန်မာတိုင်းရင်းသားတွေနဲ့နိုင်ငံအသီးသီးရဲ့ရိုးရာတည်သံတွေနဲ့ဂုံပြုဖျော်ဖြေတင်ဆက်နေတဲ့အတန်တွေပါဒီဂုံပြုပွဲအခမ်းအနားနဲ့ပတ်သက်လို့ကိုယ်တိုင်တက်ရောက်တဲ့ဘာကံမျိုးကမက်ကီတီအေးပြောပြတာကအ
ဲ့ဒီမျိုးလက်ပွဲကတော့တော်တော်လေးကြီးတယ်သူတို့စီရီးထိုးထားပြီးတော့အဲ့ဒီဆင်မှာအရှိမလဲခုံနေတယ်နောက်ဘေးမှာရက်နေတဲ့နော်ဝေလူမျိုးတွေတော်တော်များတယ်အဲ့ဒီပွဲမှာဆိုလို့ရှိရင်တော်တော်လေးကြီးကြီးမားမားပဲအတီကိုစပထမပိုင်းကတော့သူတို့တရောတွေပါတယ်စနေရချင်းတွေပါတယ်နဲ့ဖြေပြောပြီးတော့အတီရောက်လာတဲ့အချိန်မှာအတီကနော်ဝေလူမျိုးတွေရောအဲ့ဒီပွဲတက်တဲ့လူအကုန်လုံးမျိုးလယ်မှာပေါ့နော်အဲ့ဒီလဟာပင်ပွဲမှာအတီမိန့်ကုန်ပြောတယ
်အခုလို့ဒေါက်ဆန်းစုကြည်ကိုကိုယ်တိုင်တွေ့ဆုံဂုဏ်ပြုခွင့်ရတဲ့အတွက်ဝမ်းသာအားရဖြစ်မိတယ်လို့လည်းဘာကံမျိုးရောက်တိုင်းရင်းသားလူငယ်ကိုဟိမင်းကပြောပါတယ
်အတီစုရောက်လာတဲ့ဟာကတော့ကျွန်တော်ပါဝင်ပေါ့နော်ဘာကံရောက်ပမာတွေကတော့အတိုင်းမသိပဲဘလို့ပေါ်ပြလို့မတောက်အောင်စိတ်တမှလှက်လိုက်လေးလေးဟိုအားလုံးကစိတ်လို့ရှားဆိုရတယ်လို့ပဲကြိုဆိုကြတာပေါ့နော်အတီနဲ့တွေ့လိုက်တဲ့တရင်ကအချိန်လေးဟာကျွန်တော်တယောက်တည်းတော့ဘဝမှာဘလို့မှမေးလို့ဖြောင်းလို့မရတဲ့ခါမျိုးဖြစ်သွားတယ်
ဘာကံမျိုးရောက်မြန်မာတွေအနေနဲ့ဒေါက်ဆန်းစုကြည်အတွက်အထူးလက်ဆောင်ဖြစ်စီစဉ်ထားပုံကတော့မက်ကီတီအေကအခုလိုပြောပြပါဗါ
းဘာကံမိသားစုအနေနဲ့ဒေါက်ခင်ကြီးဖောင်ဒေးရှင်းအတွက်အတီကိုလှူတဲ့ပတ်စံအတွက်ကိုဟိုစပါတော့ဘလောက်လူပါလဲပတ်စံတော့မဟုတ်ဘူးပေါ့ပတ်စံကိုနောက်မှပဲဟိုလွှဲမယ်ဆိုပြီးတော့အဲ့လိုမျိုးလေးလောက်ပေးတယ
်ဒေါက်ဆန်းစုကြည်အနေနဲ့ပြပခီးစင်တွေကိုလွတ်လွတ်လပ်လပ်ထွက်ခွာခွင့်ရလာတာဟာမြန်မာပြည်လွတ်မြောက်ရေးအတွက်လည်းရောင်နီတန်းလာပြီလို့မျော်လင့်ကြောင်းကိုဟိမင်းကဆိုပါတယ
်သူဒီလိုမျိုးဥရောပဒီလိုခီးထွက်လာရတဲ့ဆိုတဲ့ဟိုဟာသူရဲ့ဒါတစုံတရာခီးသွားလာလို့ရတယ်ဆိုတဲ့အတဲပဲဒါတစုံတရာလွတ်လပ်သူ့အတွက်တစုံတရာလွတ်တဲ့ဆိုတဲ့ဟိုဟာကျွန်တော်တို့ဘုံမှာပြည်အတွက်လည်းတစုံတရာတော့လွတ်လပ်ခြင်းဆိုတဲ့ရောင်ကြည်လေးကိုစပြီးတော့ခံစားမိတဲ့လူပဲကျွန်တော်ကထင်တယ
်ဘာကံမျိုးကအခမ်းအနားကိုချင်းလူမျိုးတရာကျော်ပါဝင်ဂျာမနီဒိမတ်နဲ့ကနေဒါကမြန်မာတွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်